ာဇာဒေသတောင်ပိုင်းမှာဟာမတ်တို့ကိုအမြင့်ဖြတ်ချေမှုန်းဖို့အစ္စရေးရဲ့အမြင့်ပြင်းစစ်စင်ရဲ့အစီအစဉ်နဲ့ပတ်သက်ပြီးတော့အမေရိကန်နဲ့အစ္စရေးတာဝန်ရှိသူတွေကတနင်္လာနေ့မှာအွန်လိုင်းကနေဆွေးနွေးခဲ့ပါတယ်။အဲ့ဒီလိုတက်ခတ်ရင်ဖရာဖာမာခလုံးနေတဲ့ပါလက်စတိုင်းသားစစ်သည်မှ3တန်းတို့ထိခိုက်မှာကိုအမေရိကန်ကစိုးရိမ်နေတဲ့အတွက်မြေပြင်စစ်စင်ရေးမလုပ်ဖို့ဆန့်ကျင်နေတာပါ။ဖရာဖာကိုဝင်မတိုက်ပဲနဲ့အောင်ပွဲရမှာမဟုတ်ဘူး။အဲ့ဒီကဟာမတ်တွေကိုမချေမှုန်းပဲနဲ့အောင်ပွဲဆိုတာဖြစ်လာမှာမဟုတ်ဘူးလို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမန်နတန်ယာဟူကတနင်္လာနေ့မှာပြောပါတယ်။မြေပြင်စစ်စင်ရေးအတွက်ဝန်ကြီးချုပ်နတန်ယာဟူကအတည်ပြုထားတာပါ။ဒါပေမဲ့လည်းအမေရိကန်သမ္မတအိမ်ပြော်ကနိုင်ငံတော်လုံခြုံရေးအကြံပေးဂျိတ်ဆယ်လီဗန်ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ကဖရာဖာကိုမြေပြင်ထိုးစစ်မဆင်မဲနဲ့ဟာမတ်တို့ကိုချေမှုန်းနိုင်မဲ့တခြားနေလာတွေရှိကြောင်းအစ္စရေးကိုနားချဖို့ကြိုးပမ်းနေတာပါ။ကာဇာမြောက်ပိုင်းကပဋိပက္ခတွေကလည်းလွတ်အောင်ဖရာဖာမှာတော့ရောက်ခလုံးကြဖို့အစ္စရေးစစ်တပ်ကစစ်ပွဲအစောပိုင်းကလာမှာပဲညွန်ကြားခဲ့တာပါ။ကာဇာအီဂျစ်နဲ့ဆက်အနီးဖရာဖာမှာစစ်ပွဲတွေထပ်ဖြစ်လာတဲ့အခါပါလက်စတိုင်းသားတွေကိုကာကွယ်ပေးပါမယ်လို့အစ္စရေးတို့ကပြောဆိုထားပေမဲ့သူတို့ကိုဖက်ဖက်အကြောင်းဖြစ်ပေးမလဲဆိုတာကိုတော့မပြောပါဘူး။